ARI တိုင်းပသိမ်မြို့စက်မှုဆောင်ကအမားပါအထက်ချုပ်စက်ရုံမှာအလုပ်သမားတစ်ထောင်ကျော်ဒီကနေ့ဆန္ဒပြကြပါတယ်။အလုပ်ထုတ်ခံရတဲ့သူကိုပြန်ခန့်ဖို့အချိန်ပိုလိုအပ်ကအပြည့်ဝပေးဖို့နဲ့စက်ရုံအုပ်ချုပ်ရေးအာဏာပိုင်တွေရဲ့ရိုင်းပြတဲ့ဆက်ဆံရေးနဲ့လိမ်ပိုင်းဆိုင်ရာထိကပွားကြီးကပွားဆက်ဆံတာတွေအရေးယူပေးဖို့အပါအဝင်အချက်16ချက်ကိုအလုပ်သမားတွေကတောင်းဆိုကြပါတယ်။ဒါနဲ့ပတ်သက်လို့အလုပ်သမားတွေကိုကူညီပေးခဲ့တဲ့ LHEO အဖွဲ့ကမတ်ခါခါကအခုလိုပြောပြပါတယ်။
အလုပ်သမားတွေလုပ်ငန်းပြင်ဆင်ရေးအချိန်ပေါ့နော်အရေးယူမှုပါဆိုင်ရာနဲ့ငွေရုပ်ပဲနဲ့အရေးယူလိုက်တဲ့ကိစ္စတွေရှိတယ်။နောက်ပြီးတော့ social harassment ဆိုင်ရာပြပါမှုတွေရှိတယ်ပေါ့နော်။တို့ကမကြီးရဘူးလို့ပြောပေမဲ့ကျွန်တော်တို့နားလည်ပြီးဒီအရာတော့ဒါမှတကယ်ကျွလွန်ချင်းခံရတာဖြစ်တယ်ပေါ့နော်။အဲ့ဒီကိစ္စမျိုးလေးတွေရှိတယ်။နောက်ပြီးတော့ကျွန်တော်တို့ OD မြင်ရတဲ့ကိစ္စလေးတွေရှိတယ်ပေါ့နော်။အဲဆက်ရုံအလုပ်သမားတွေအားလုံးလားဆိုတော့မဟုတ်ဘူး။လုံခြုံရေးအလုပ်သမားတွေပေါ့နော်။အဲလိုမျိုးအလုပ်သမားတွေက ODG တွေအပြင်းများတဲ့ကိစ္စလေးတွေရှိမယ်။နောက်ပြီးတော့ဒီပတ်တူတဲ့ဘာဖြစ်လို့ဒီကိစ္စတွေရှိမယ်။အချက်တရားတော့၁၉ချက်ပဲ
။အလုပ်သမားတွေကိုလိမ်ပိုင်းဆိုင်ရာထိကပွားကြီးကပွားလုပ်တယ်ဆိုတဲ့အနေနဲ့ပတ်သက်လို့ကုမ္ပဏီရဲ့လူဆွမ်းအားရင်းမြစ်ဌာနလက်ထောက်မန်နေဂျာကိုဝိုင်းပြည့်စုံရှင်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
။ကျွန်တော်တာဝန်ယူရတဲ့အပိုင်းအနေနဲ့ကျွန်တော် point of view နဲ့ပြောရင်ကျွန်တော်ဒီမှာ sexual harassment လိမ်ပိုင်းဆိုင်ရာစောကားမှုလုံးဝမရှိဘူးကျွန်တော်ပြောချင်ပါတယ်။ဒီကျွန်တော်စိတ်ရုံမှာပေါ့နော်။နောက်ပြီးတော့ဒီကျွန်တော်ဒီနိုင်ငံသားတွေကိုလည်းကျွန်တော်တို့ဒီချာညှိနှိုင်းထားပါတယ်။ကျွန်တော်မြန်မာနိုင်ငံဥပဒေကိုဒီစားနိုင်ငံပို့ရပေါ့နော်။ဒီပါလို့ဒီစားနိုင်ငံပို့ဆိုတာကိုကျွန်တော်အမြင်နဲ့ပြောထားပါတယ်
။ဆန္ဒပြကြတဲ့အတွက်ညနေပိုင်းမှာတော့စိတ်ရုံမှာဖွဲ့ထားတဲ့အလို့သမားတက်မကခေါင်းဆောင်9ယောက်အလို့သမားရဲ့ကိုညီသူ1ယောက်နဲ့အလို့ရှင်ဘက်ကကိုယ်စားလှယ်တွေမြို့နယ်အထွေထွေအုပ်ချုပ်ရေးမှုနဲ့တရင်တပ်ဖွဲ့ကပုံကိုယ်တွေပါဝင်ပြီးညှိနှိုင်းကြတဲ့အခါမှာတောင်းဆိုချက်19ချက်ထဲက15ချက်ကိုလိုက်လျောမယ်လို့လို့ရှင်ဘက်ကသဘောတူတယ်လို့မခခကပြောပြပါတယ
်။15ချက်ကြီးလဲသွားတယ်။ကျန်တဲ့ဒီချက်ကကြတော့ကျွန်တော်တို့အိမ်မှာသူစီးပွားဆိုင်ရာကိစ္စတွေဖြစ်နေတဲ့အခါကျတော့နောက်ထပ်စက်ယုံကဒီချက်ပို့ပြီးယာတို့ကြီးတယ်ပေါ့နော်။အထီးရှင်းနိုင်စွမ်းရှိတဲ့ဒီပုဂ္ဂိုလ်လာတဲ့အချိန်မျိုးကျွန်တော်တို့ဆက်ပြီးတော့မှညှိနှိုင်းသွားမယ်ပေါ့
။ညှိလို့မရသေးတဲ့အချက်၄ချက်ကတော့အလုပ်သမားတွေရဲ့စံနာမပါပဲဌာနပြောင်းတာမလုပ်ပဲပုံသေးတောင်းတတ်မှတ်ပေးဖို့ဥပဒေနဲ့အညီခွင့်ယူတဲ့အခါမှာရက်မှန်ကြီးမဖြတ်ဖို့နဲ့ခွင့်မဲ့ပြက်ကွက်ရင်ရင်တတ်မှတ်ထားတဲ့နှုံထားအတိုင်းသာဖြတ်ဖို့အဝေးစင်တက္ကသိုလ်တက်နေတဲ့လုပ်သားတွေကိုလစာမဲ့ခွင့်45ရက်ပေးဖို့အလုပ်ထုတ်ခံရတဲ့အမျိုးသမီးကိုအမြန်ဆုံးပြန်ခတ်ပေးဖို့ဖြစ်ပါတယ်။ဒီပြဿနာကိုအမြန်ဆုံးပြည်လည်အောင်ဆောင်ရွက်နေတယ်လို့လည်းကုမ္ပဏီလူဆွမ်းရင်းမြစ်ဌာနရဲ့လက်ထောက်မန်နေဂျာကိုဝိုင်းပြည်စုံရှင်က RFA ကိုပြောပါတယ်။အမာဗာအထက်ချုပ်စက်ရုံခွဲတွေကိုမြန်မာနိုင်ငံအပြင်တီရီလင်ကအိန္ဒိယနဲ့ကမ္ဘောဒီးယားမှလည်းရှိတယ်လို့သိရပြီးမြန်မာနိုင်ငံမှာတော့ပသိမ်ဆက်မှုဆောင်အပြင်ရန်ကုန်တီလဝဆက်မှုဆောင်မှာလည်းတည်ဆောက်ထားပါတယ်။မြန်မာနိုင်ငံကဆက်ယုံတွေမှာတော့တီးလင်ကနိုင်ငံသားတွေအင်ဒိုနီးရှားတွေနဲ့မြန်မာတွေအုပ်ချုပ်နေကြပြီးမိသားဝတ်စုံအပြင်လုပ်ငန်းဝင်လုံခြုံရေးဝတ်စုံတွေချုပ်လုပ်တယ်လို့သိရပါတယ်ခင်ဗျာ။